ကိုဗစ်ရောဂါကာကွယ်ဆေးမူပိုင်ခွင့်ဖယ်ရှားရေးအစီအစဉ်ကိုထောက်ခံကြောင်းနဲ့အသေးစိတ်ကို WTO ကမ္ဘာကုန်သင်ရေးဖွဲ့နဲ့ညှိနှိုင်းသွားမှာဖြစ်တဲ့အကြောင်းအမေရိကန်ဆွေကပြောလိုက်ပါတယ်။ညာနာဥစ္စာပစ္စည်းမူပိုင်ခွင့်ဟာအရေးကြီးပေမဲ့ကိုဗစ်ကာယောဂါရဲ့အန္တရာယ်ဟာမကြုံစဘူးအခြေအနေမျိုးဖြစ်တယ်လို့ကမ္ဘာကျန်းမာရေးပြဿနာဖြစ်တာကြောင့်အထူးတလည်းကင်တွယ်ဖြစ်ရှင်းမှာဖြစ်ကြောင်းလဲအမေရိကန်ကုန်သင်ရေးကိုယ်စားလှယ်ကက်သရင်တိုင်ကဗုဒ္ဓနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးဖို့ရှိတဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အင်ဗျူရောပြောခွင့်ရကတော့အမေရိကန်ရဲ့ရည်တည်ချက်ကိုဗုဒ္ဓနေ့ကပဲရှင်းပြခဲ့တာပါ။
What we are, the consideration now is the U.S. position. Our objective overall, as we look at this decision, is how can we provide as much supply in the most cost-effective way to the global community?
American ရဲ့သဘောထားနဲ့ရည်မှန်းချက်ကတော့ကမ္ဘာတစ်ဝှမ်းမှာအကုန်ကျသက်သက်သာသာနဲ့ပြန်ပြူးနိုင်အောင်ဘယ်လိုပံ့ပိုးနိုင်မလဲဆိုတော့ကိုစဉ်းစားသွားမှာပါလို့အင်ဂျီရောပြောခွင့်ရဂျန်ဆာကီပြောဆိုသွားတာပါ။ကာကွယ်ဆေးထုတ်လုပ်တဲ့ဆေးကုမ္ပဏီတွေရဲ့မူပိုင်ခွင့်တွေကိုယာယီဖယ်ရှားပေးဖို့တောင်အာဖရိကနဲ့အိန္ဒိယနိုင်ငံတို့ကပြည်ရဲ့အော်တိုဘာလမှာတိုက်တွန်းခဲ့တဲ့အဆိုကတော့ WTO ဖွဲ့ဝင်164နိုင်ငံကကိုယ်စားလှယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာနေ့ရက်ကြာဆွေးနွေးခဲ့တာပါ။ထောက်ခံသူတွေကတော့မူပိုင်ခွင့်ယာယီဖယ်ရှားလိုက်တဲ့အတွက်ချမ်းသာတဲ့နိုင်ငံတွေလောက်ကာကွယ်ဆေးထိုးဖို့မတတ်နိုင်ကြတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆေးထုတ်လုပ်မှုတွေအရှိန်မြင့်နိုင်လိမ့်မယ်လို့ယူဆကြပါတယ်။ဆေးကုမ္ပဏီတွေကတော့မူပိုင်ခွင့်တွေယာယီဖယ်ရှားလိုက်မယ်ဆိုရင်အနာဂတ်မှာတီထွင်ဖန်တီးမှုတွေကိုထိခိုက်နိုင်ပြီးဆေးထုတ်လုပ်မှုတွေလည်းမြန်ဆန်မလာနိုင်ဘူးလို့ပြောဆိုနေကြပါတယ်။ဒါစင်နဲ့ချီတဲ့အရက်ဖက်လူမှုဖွဲ့စည်းရေးနဲ့ဗြိတိန်ဝန်ကြီးချုပ်ဂေါ်ဒွန်ဘရောင်းတချင်ကဆိုဗီယက်ယူနီယံခေါင်းဆောင်မီခဲကော်ဗာချော့အပါအဝင်နိုင်ငံခေါင်းဆောင်ဟောင်းတွေလည်းမူပိုင်ခွင့်ယာယီဖယ်ရှားရေးအစီအစဉ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ထောက်ခံအားပေးဖို့တိုက်တွန်းထားပါတယ်။ဒီမိုကရက်လွတ်တော်အမတ်တွေအများစုနဲ့ထိချုပ်ထားတဲ့အမေရိကန်အောက်လွတ်တော်ကကိုယ်စားလှယ်တရားကျော်ကလည်းအဆိုကိုထောက်ခံဖို့သမ္မတထံစုပေါင်းလက်မှတ်ရေးထိုးတိုက်တွန်းထားပါတယ်။